Welcome to the Voice of America in Burmese.
မင်္ဂလာရှိအမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အတန်ကနေ2015ခုနှစ်နိုဝင်ဘာလ20ရက်တောက်ကြနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီခင်ဗျာကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျမနနာချမ်းမရှင်သတင်းတွေကိုဥဆက်မိုးဝင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ပြင်သစ်နိုင်ငံပဲရစ်မြို့ကအစာအုပ်တစ်ခုကိုအာဏာပိုင်တွေရဲ့ဝင်ရောက်စီးနှင်မှုအတွင်းပြီးခဲ့တဲ့တစ်ပတ်ကအကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုးကင်စီစဉ်သူတေဆုံးသွားပါတယ်။တရုတ်တစားကန်တယောက်ကို IS အကြမ်းဖက်အဖွဲ့ကတပ်ပစ်ခဲ့တဲ့ပေါ်တရုတ်အစိုးရကရှုံချခဲ့ပြီးတော့အကြမ်းဖက်မှုအလုံးကိုအကျွမ်းမဲ့ဆန့်ကျင်ကြောင်းပြောဆိုခဲ့ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ကြေညာပေးမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့
The high turnout of voters was evidence of the enthusiasm with which people participated in the process.
ဒါကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။အပြည့်စုံကိုတရင်စင်စင်ပြီးမှနားဆင်ရပါမယ်။အဲ့နောက်မှာတော့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရခဲ့ပြီးမှလုံလောက်တဲ့ပြန်လည်တင်မြှင့်ရေးအပြုမူပြတာမတွေ့ရသေးဘူးလို့ဒီမိုကရေစီတူတေတူကပြောလိုက်တဲ့အကြောင်းမြန်မာနိုင်ငံ GDP ရဲ့ထပ်ဝက်ကျော်ရှိနေတဲ့ကြောက်စိမ်းလုပ်ငန်းကိုဘသူတွေပိုင်ဆိုင်ထားလဲဆိုတဲ့သတင်းထုတ်ပြန်မှုအကြောင်းနဲ့အတူအရှိတောင်အာရှနိုင်ငံများအသင်းနဲ့ထိတွေ့မှုနေတဲ့အတွက်စိတ်ပြတ်ရတယ်လို့အာဆီယံထိပ်သီးအစည်းအဝေးကလူမှုအခြေပြုကိုယ်စားလှယ်တွေကပြောကြားတဲ့သတင်းတွေကိုလည်းနားဆင်ရမှာပါဒါတွေကိုအလှန့်ပေးခင်မှာအခုရင်ဆုံးထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန်နန္နာချန်နဲ့ဦးစံမိုးဝီတို့ကကြီးညာပေးပါမယ်ခင်ဗျာ
ပြင်သစ်နိုင်ငံပဲရစ်မြို့မှာပြီးခဲ့တဲ့တစ်ပတ်ကအကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုးကင်စီစဉ်ခဲ့သူလို့တန်တရားရှိသူဟာဗုဒ္ဓဟူးနေ့ကရဲတွေရဲ့စီးနှင်းမှုတွင်တေဆုံးသွားတဲ့အကြောင်းပြင်သစ်တာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်။သူဟာဒီနှစ်ထဲမှာပဲပြင်သစ်နိုင်ငံမှာဖော်ထုတ်ဟန်တားနိုင်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှု6ခုအနက်4ခုမှာပါဝင်ပတ်သက်မှုတွေရှိခဲ့တယ်လို့လည်းပြင်သစ်တာဝန်ရှိသူတွေကပြောပါတယ်။ပဲရစ်မြို့မြောက်ပိုင်းစိတ်ဒန်နစ်ရက်ကွက်ထဲကအင်ဂန်တွဲတစ်ခုမှာရဲတပ်ဖွဲ့က9နာရီကြာစီးနှင်းမှုတွင်မော်ရီကိုနွယ်ဘွားဘယ်ဂျီယံနိုင်ငံသားအဗ်ဒဲဟာမီအဘူရဲ့ကြီးစံရဗလဘွားနဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့ပဲရစ်အစိုးရရှေ့နေရုံးကပြောဆိုခဲ့ပါတယ်။သူဘသူဆိုတာကိုတော့လက်ပွင့်နဲ့တိုက်စစ်ခဲ့တာဖြစ်ပါတယ်။အသက်28အရွယ်အဘူဟာလူတဦးသေဆုံးခဲ့ရတဲ့ဧပြီလကဝီဂျွီးစ်မှာရှိတဲ့ဖျားကြောင်တစ်ခုတိုက်ခိုက်ခံရမှုမှာရောဩဂတ်စ်လကအမေရိကန်လူငယ်3ယောက်ကနေခုခံကာကွယ်ခဲ့ကြတဲ့အမြန်ရထားတိုက်ခိုက်မှုမှာပါပတ်သက်ဆက်နွယ်နေတာပါအဘာဥဥရောပမှာရှိနေခဲ့တဲ့ဆိုတာကိုပြီးခဲ့တဲ့တပတ်တိုက်ခိုက်ခံရပြီးတော့မှသိခဲ့ရတယ်လို့လည်းပြင်သစ်ပြည်ထောင်စုဝန်ကြီးဘာနက်ကာဇန်ယူဗေးကပြောပါတယ်တရင်အဆောက်တော့ဥရောပအပြင်ဘက်ထောက်လန်းရေးဌာနတစ်ခုကနေရရှိခဲ့တာလို့လည်းသူကပြောဆိုခဲ့ပါတယ်
သမရဘရက်ဥပမာရဲ့ရှေ့နှစ်အတွင်းစီးရီးယားနဲ့အီရတ်နိုင်ငံတို့ကရွှေ့ပြောင်းဝင်ရောက်နေထိုင်သူတပေါင်းကိုလက်ခံဖို့အတွက်စီစဉ်ထားတာကိုဆိုင်းငံ့ထားဖို့အတွက် Republican Party ကလွှမ်းမိုးထားတဲ့ Congress လွှတ်တော်ကနေကြာသပတေးနေ့မှာမဲပေးဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုအထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်သူ့အနေနဲ့ Veto အာဏာသုံးပြီးတော့ပယ်ချပြစ်မယ်လို့လည်းပြောလိုက်ပါတယ်။သမရကသူ့ရဲ့ရွှေ့ပြောင်းချေချနေထိုင်ရေးအစီအစဉ်ဟာမူလကမျှော်လင့်ထားတဲ့အတိုင်းဖြစ်ရလိမ့်မယ်ဆိုတာကိုပြသနေပါတယ်အမေရိကအီရတ်စီးရီးယားနိုင်ငံသားတွေနိုင်ငံတွင်းကိုဝင်ရောက်လာရောကိုတားမြစ်ရေးအတွက်ကွန်ကရစ်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာမှာ289မဲ139မဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်ထောက်ခံမဲပေးကြတဲ့အထက်မှာ Republican Party ဝင်နေတာမကတမန်တော်ရဲ့ Democrat Party ဝင်နေလဲပါဝင်ခဲ့ပါတယ်စီးရီးယားနဲ့အီရတ်နိုင်ငံကခီးသွွားတွေဟာဒုက္ခတွေတွေနဲ့အတူနိုင်ငံတွင်းကိုဝင်ရောက်လာပြီးတော့တောက်ကြနေပြင်သစ်နိုင်ငံပဲရစ်မြို့မှာပြုလုပ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုမျိုးအမေရိကန်နိုင်ငံမှာပြုလုပ်လာနိုင်တယ်ဆိုပြီးတော့စိုးရိမ်နေတဲ့အကြောင်းတချို့ဥပဒေပြုလွတ်တော်အမတ်တွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်။တမရကတော့ဒုက္ခသည်တွေကိုတိုင်းပြည်တွင်းခေါ်မသွင်းခင်တရားတင်းတင်းကြပ်ကြပ်စီစစ်ပါတယ်လို့ပြောဆိုလိုက်တယ်လို့နိုင်ငံရဲ့လုံခြုံရေးကိုချင်းချောက်လာနိုင်တယ်လို့ပြောဆိုမှုတွေကိုလည်းပယ်ချလိုက်ပါတယ်။
ဆီးရီးယားနိုင်ငံမှာနိုင်ငံရေးအရသဘောတူညီချက်မရနိုင်ဘဲ IS စစ်သွေးကြွတွေကိုချေမှုန်းဖို့ကြိုးပမ်းမှုတွေဟာအောင်မြင်မှာမဟုတ်တလို့နိုင်ငံရေးအဖြစ်ရှာရမှာလဲတမရဘရှာအယ်အာဆက်ကအာနာကိုဆက်လက်ထိန်းချုပ်ထားတင်တယ်လို့သူ့အနေနဲ့မယုံကြည်တဲ့အကြောင်းအမေရိကန်တမရဘရက်အိုဘားမားကပြောဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ် ထိတ်သည့်ညီလာခံပြည်ထောင်စုမှုတွေအတွင်ကြာတာပြည်နေကသမ္မတဥပမာပြောကြားခဲ့တာဖြစ်ပါတယ်။တရားဖြစ်ရအနေနဲ့ဆီးရီးယားသမ္မတအာဆက်ကတော့ဆီးရီးယားရဲ့နေရာတော်တော်များများကိုအကြမ်းဖက်သမားတွေတိမ့်ပိုက်ထားသမျှပြည်ရင်းစစ်ရက်စဲမဲ့နိုင်ငံရေးလုပ်ငန်းစဉ်တွေစနိုင်အောင်မဟုတ်ဘူးလို့အီတလီအစိုးရပိုင်းရုံးမြင့်တန်ကြားကိုပြောဆိုခဲ့ပါတယ်။အရင်တုန်းကတော့အကြမ်းဖက်သမားဆိုတဲ့အသုံးအနှုန်းကို IS စစ်သွေးကြွတွေကသာမကအနောက်နိုင်ငံတွေကအားပေးထောက်ခံထားပြီးဆီးရီးယားအစိုးရကိုပုံကန်နေတဲ့သဘုံတွေကိုလည်းဆီးရီးယားသမ္မတကရည်ညွှန်းပြောဆိုလျက်ရှိတာပါလူပေါင်း2သိန်းခွဲထက်မနည်းတိတ်ဆုံးခဲ့ပြီးဖြစ်တဲ့ဆီးရီးယားနိုင်ငံကပြည်ပခန့်တွေအဆုံးသတ်နိုင်မဲ့နီလန်းကိုနိုင်ငံတကာအတိုင်းဝိုင်းကတွေ့ဆုံဆွေးနွေးနေတာကတော့3နှစ်ကျော်ရှိနေပါပြီဆွေးနွေးမှုတွေမှာတော့နိုင်ငံရေးအပြောင်းလဲတွေပေါ်ပေါက်ဖို့အဓိကရည်ရွယ်ထားပေမဲ့သမ္မတအာဆက်ရဲ့နိုင်ငံအနာဂတ်နိုင်ငံရေးအခန်းကဏ္ဍနဲ့ပတ်သက်လို့တော့ဆွေးနွေးပွဲမှာပါဝင်သူတွေတစ်ဖက်နဲ့တစ်ဖက်ကြားသဘောထားကွဲလွဲနေကြဆဲလည်းဖြစ်ပါတယ်
သမ္မတဘရက်အိုဘားမားကအကြမ်းဖက်သမား109ယောက်ကိုထိန်းသိမ်းထားတဲ့ကျူဘားနိုင်ငံကဂွာတာနာမိုအကျဉ်းစခန်းကိုပိတ်ပစ်ဖို့သူ့ရဲ့အစီအစဉ်အထမြောက်စေဖို့တွန်းအားပေးနေပါတယ်။အဲ့ဒီအကျဉ်းသားတွေအများစုဟာအကျဉ်းစခန်းအတွင်းမှာဆယ်စုနှစ်တခုကျော်နေထိုင်ခဲ့ကြပြီးလည်းဖြစ်ပါတယ်။မနီလာမြို့မှာရောက်ရှိနေတဲ့သမ္မတအိုဘားမားကဂျာတာပရီနေသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာအကျမ်းဖက်သမားတွေကပြင်သစ်နိုင်ငံပဲရစ်မြို့ကိုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်သူပြုလုပ်ထားတဲ့အစီအစဉ်ကို Republican ဦးဆောင်နေတဲ့ဥပဒေပြုလွှတ်တော်အမတ်တွေကအင်းနဲ့အားနဲ့ဆန့်ကျင်နေတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ဒီအမတ်တွေဟာသူ့ရဲ့ရှေ့လာမယ့်နှစ်ဆီးရီးယားနိုင်ငံသားဒုက္ခသည်တပေါင်းကိုအမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းနေထိုင်ခွင့်ပေးဖို့အစီအစဉ်ကိုလည်းဆန့်ကျင်နေကြတယ်လို့သမ္မတအိုဘားမားကပြောဆိုလိုက်ပါတယ်ဂွာတာနာမိုအကျဉ်းစခန်းမှာရှိတဲ့အကျဉ်းသားအရေအတွက်ဟာ2016ခုနှစ်စံပိုင်းမှာတရားအောက်ကိုကျသွားနိုင်တဲ့အခြေအနေမှာရှိတယ်လို့လည်းသမ္မတကပြောပါတယ်အိုဘားမားရဲ့သမ္မတတက်တန်းဟာ2019ခုဇန်နဝါရီလမှာကုန်ဆုံးမှာဖြစ်ပါတယ်။ဂွာတာနာမိုအကျဉ်းတော်ကို2001ခုနှစ်အမေရိကန်နိုင်ငံအတွင်းအကြမ်းဖက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာဖွင့်လှစ်ခဲ့တာပါ။အဲ့ဒီထောင်ထဲမှာလူပေါင်း800ကျော်လောက်ကိုထိန်းသိမ်းထားခဲ့ပူပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9ไลโดมีตา40กิโลเฮิรตซ์4433ญาไลโดมีตา48กิโลเฮิรตซ์6785เนี่ยดุติยานายวะมาไลแลมีตา190กิโลเฮิรตซ์7509รูก็นี่ชုံเลยไปနေပါတယ်ရှင
်ဒီဝေကနေတောက်ကြနေမနေ့ခင်တဲ့င်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်တောင်တရုတ်ပင်လယ်ထဲကပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေမှာတရုတ်နိုင်ငံရဲ့လှုပ်ဆောင်မှုတွေကြောင့်တင်းမာနေတဲ့အခြေအနေကိုရှော့ချရေးအခိုင်အမာလှုပ်သွားမယ်ဆိုတာသူနဲ့ဖိလစ်ပိုင်သမ္မတဘနီနိုအကွီနိုတို့ကြားသဘောတူထားတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။လှုပ်ဆောင်မဲ့အဆင့်တွေထဲမှာတရုတ်နိုင်ငံကနယ်မြေပြန်ရယူနေတာနဲ့ဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတာအပြင်ပိုင်ဆိုင်မှုအငင်းပွားတဲ့နေရာတွေမှာစစ်ရေးသဘောတိစောက်နေတာတွေကိုရပ်ဆိုင်းသွားအောင်လုပ်ဖို့ကတိပြုကြတာလည်းပါဝင်တယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးမှာသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ဒီတော့အတွင်းမှာပဲ APEC ထိပ်သီးအစည်းအဝေးကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြသူတွေကိုဒီနေ့မှရဲတပ်ဖွဲ့ကမိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေဟာရဲတပ်ဖွဲ့ရဲ့အတားအဆီးတစ်ခုကိုချိုးဖောက်ပြီးထိတ်တိအစည်းအဝေးကျင်းပတဲ့နေရာနာအထိရောက်လူနီးပါးဖြစ်သွားခဲ့ပါတယ
်အမေရိကန်သမ္မတဘရက်အိုဘားမားဟာအရှိတောင်အာရှနိုင်ငံများထိတ်တိညီလာခံအစည်းအဝေးကိုတက်ရောက်ဖို့အတွက်မလေးရှားနိုင်ငံကိုဒီကနေ့ရောက်ရှိလာမှာဖြစ်ပါတယ်မလေးရှားနိုင်ငံရဲ့လူကုန်ကူးခံရသူတွေအပေါ်ဖိနှိပ်ဆက်ဆံမှုတွေကိုလစ်လူရှုနေတယ်ဆိုပြီးတော့အမေရိကန်အစိုးရကိုဥပဒေပြုအမှတ်လွတ်တော်အမတ်တွေကဝေဖန်ပစ်တင်နေချိန်မှာအခုခီးစဉ်ကိုပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ရိုက်တာသတင်းဌာနရဲ့ဖော်ပြထားချက်အရအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့အစီအစဉ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဖွင့်လှစ်ထားတဲ့လူကုန်ကူးမှုတပ်ဖြတ်မှုစောင့်ကြည့်ရေးရုံးရဲ့နှစ်ပတ်လည်ထုတ်ပြန်ရေးအစီရင်ခံစာမှာမလေးရှားနိုင်ငံဟာအောက်ဆုံးပိုင်းမှာရှိနေတယ်လို့ဖော်ပြထားပါတယ်။မလေးရှားနိုင်ငံရဲ့အဆင့်ဟာတိုင်ယာ3လို့ခေါ်တဲ့လူကုန်ကူးမှုအဆင့်တန်းအဆိုးရွားဆုံးနိုင်ငံအဆင့်ကိုရောက်နေပါတယ်။မလေးရှားနိုင်ငံဟာနိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရဲ့တစ်ဖက်တစ်ချက်မိတ်ဖက်နိုင်ငံတွေကြားကုန်သွယ်မှုသဘောတူညီမှုမှာပါဝင်မှုရှိနေတာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့မလေးရှားနိုင်ငံရဲ့လူကုန်ကူးမှုအဆင့်တတ်မှတ်မှုနဲ့အောက်တိုဘာလမှာအဆုံးသတ်စီမဲ့ကုန်သွယ်မှုသဘောတူညီချက်နဲ့မပတ်သက်ဘူးလို့ဩဂုတ်လအတွင်းမှာပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံသားတယောက်ကို IS စစ်သွေးကြွအဖွဲ့ကကုမြင့်လိုက်တဲ့အပေါ်တရုတ်နိုင်ငံကပြစ်တင်ရှုံချလိုက်သလိုကျူးလွန်သူတွေကိုတရား ဥပဒေရှေ့မှောက်စီရင်နိုင်အောင်ကြိုးပမ်းသွားမယ်လို့လည်းပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းစစ်သွေးကြွတွေပထမဆုံးတက်ဖြတ်တာခံခဲ့ရတဲ့ဖန်ဂျင်ဝေရဲ့ကျေကွဲစရာဖြစ်ပျက်ကြောင်းစီးရီးယားနိုင်ငံကပဋိပက္ခမှာတရုတ်ဆိုရရဲ့ချင်းကပ်ပုံတွေပြောင်းလဲသွားမှာတော့မဟုတ်ဘူးလို့အကဲခတ်တွေကယူဆကြပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံသားအသက်ခံရတဲ့ကိစ္စနဲ့ပြင်သစ်နိုင်ငံကအစီအစဉ်တကျဆောင်ရွက်ခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအကြမ်းဖက်ဝါဒကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီထက်ပိုမိုပူပေါင်းဆောင်ရွက်မှုတွေနဲ့တုံ့ပြန်ဖို့လိုအပ်တယ်လို့လည်းအလေးပေးပြောဆိုကြပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပနေတဲ့အာရှပစိဖိတ်စစ်ပွဲရေးပူပေါင်းဆောင်ရွက်မှု APEC ညီလာခံအတွင်းတရုတ်သမ္မတရှီကျင်းပင်ကတေဆုံသူရဲ့မိသားစုအတွက်ဝမ်းနည်းကြောင်းပြောကြားခဲ့တယ်လို့အစွန်းရောက်အဖွဲ့ကတရုတ်နိုင်ငံသားတယောက်ကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့တဲ့လောက်ရကိုလည်းရှုံချကြောင်းပြောဆိုခဲ့တယ်လို့တရုတ်နိုင်ငံပိုင်ညွှန်မြင့်တန်ကြားမှာကြေညာချက်ကိုဖတ်ကြားခဲ့ပါတယ်။အကြမ်းဖက်ဝါဒဟာလူသားတွေရဲ့ဘုံရန်သူဖြစ်ပြီးတော့တရုတ်နိုင်ငံအနေနဲ့အကြမ်းဖက်မှုပုံစံအလုံးကိုအကျွမ်းမဲ့ဆန့်ကျင်ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန္တနာချမ်းနဲ့ဦးစံမိုးဝေတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံမှာတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့လက်တလောတိုက်ပွဲတွေအရှိန်ဟုန်မြင့်လာတဲ့အတွက်စိုးရိမ်ပူပန်မှုမိတဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်းကသမရဦးသိန်းစိန်ကိုဆက်သွယ်ပြောကြားခဲ့ပါတယ်။နိုဝင်ဘာလ10ရက်ရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်သမရဦးသိန်းစိန်နဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုကိုချီးကျူးခဲ့တယ်လို့အမျိုးသားပြန်လည်တင့်မြက်ရေးအတွက်လည်းအားလုံးပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းရင်းအခုလိုပြောဆိုလိုက်တာပါ။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်
။ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်းကမြန်မာသမိုင်းဝင်ရွေးကောက်ပွဲအောင်မြင်မြင်ကျင်းပနိုင်ခဲ့တာအတွက်သမရဦးသိန်းစိန်နဲ့ဆက်သွယ်ပြီးဂုဏ်ပြုစကားပြောကြားခဲ့တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကချက်တပရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The high turnout of voters was evidence of the enthusiasm with which people participated in the process and the peace
ရွေးကောက်ပွဲမှာမဲပေးသူရေအတွက်များပြားတာကိုကြည့်ရင်ပြည်သူတွေဘလောက်စိတ်အားထက်သန်တယ်ဆိုတာပြနေသလိုရွေးကောက်ပွဲကိုစနစ်ကျစွာနဲ့ပုံမှန်လင်းလင်းငင်းငင်းချမ်းချမ်းဂုံတိတ်ခါရှိရှိကျင်းပနိုင်အောင်ပါဝင်ဆောင်ရွက်တဲ့အဖွဲ့အစည်းတွေဥဆောင်ကျင်းပပေးတဲ့သမရဦးသိန်းစိန်နဲ့အစိုးရအဖွဲ့အပြင်ကြောင်းချမ်းကျင်ကျင်ဆောင်ရွက်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ကိုပါအတွင်းမှုချုပ်ကဂုဏ်ပြုခဲ့ပါတယ်
။အခုလိုသမရဦးသိန်းစိန်အစိုးရအဖွဲ့တည်ဆောက်ခဲ့တဲ့ဒီမိုကရေစီအခြေခံအုတ်မြစ်ကနေအနာဂတ်မျိုးဆက်သစ်တွေအကျိုးကျေးဇူးခံစားရမှာဖြစ်တယ်လို့ငင်းချမ်းပြီးလူမျိုးပေါင်းစုံဘာသာပေါင်းစုံအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ကိုဦးတည်သွားနေတဲ့မြန်မာနိုင်ငံနဲ့ကုလသမဂ္ဂကမိတ်ဆွေဖြစ်တဲ့ဆက်လက်ရည်တည်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာပြန်လည်တင့်မြင့်ရေးနဲ့ပတ်သက်ပြီးအားလုံးပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်
။ The Secretary General underlined that the discussions proceeded for the formation of a new government. All major stakeholders must work in a spirit of unity, reconciliation and cooperation.
ဆိုတော့ဖွဲ့စည်းရေးအတွက်ညီနိုင်ဆွေးနွေးမှုတွေမှာအဓိကအဖွဲ့အစည်းတွေအားလုံးညညွတ်တဲ့စိတ်ဓာတ်နဲ့အမျိုးသားပြန်လည်တင့်မြတ်ဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေဟာတိတ်ကိုအရေးပါကြောင်းအတွင်းမှုချုပ်ကထောက်ပြခဲ့ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ရမှာအဓိကစိန်ခေါ်မှုတွေဖြစ်တဲ့နိုင်ငံတော်ပြန်လည်တည်ဆောက်ရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအပြင်လူနည်းစုတွေကိုခွဲခြားဆက်ဆံမှုတွေအတိုင်းဝိုင်းတွေကြားကွဲပြားနိုင်မှုပြဿနာတွေကိုဖြေရှင်းဖို့နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်ဆောင်ရွက်ဖို့တွေပါဝင်တယ်လို့လည်းပြောပါတယ
်။လက်ရှိအစိုးရကပြည်ရင်းငြိမ်းချမ်းရေးအတွက်တိုင်းဒေသအဖွဲ့အစည်းတွေနဲ့ပြစ်ခတ်ရစေးလှုပ်ဆောင်မှုတွေရှိနေပေမဲ့ပြည်내တချို့မှာအခုထိတိုက်ပွဲတွေဖြစ်ပွားနေတာကြောင့်တည်ဆုံဒဏ်ရာရသူတွေရှိနေတာအတွက်လဲစိုးရိမ်ကြောင်းပြောပါတယ
် Speaking of the recent escalation of tensions in Shan and Kachin states the secretary general expressed
အခုလက်တလောရှမ်းနဲ့ကချင်ပြည်နယ်တွေမှာအခြေအနေတွေပိုမိုတင်းမာလာနေတာနဲ့ပတ်သက်ပြီးဒါဟာအရက်သားတွေကိုအသက်တည်ဆုံးစေသလိုငင်းငယ်ရေးလုပ်ငန်းစဉ်အတွက်လဲတက်ရောက်မှုတွေရှိနေတာမို့ဆိုရင်စိတ်ပူကြောင်းဒီအတွက်သက်ဆိုင်ရာဖွဲ့စည်းအားလုံးသူတို့ရဲ့အမြင်ကွဲပြားမှုတွေကိုစပွဲဝိုင်းမှာညီနိုင်ဆွေးနွေးကြဖို့လေကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ
်ဒီရပိုင်းတွင်ကချင်ပြည်နယ်မိုးညှင့်အနီးမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ရှမ်းပြည်နယ်မန်းရှုမြို့နယ်ဘက်မှာလည်းရှမ်းပြည်တိုးတက်ရေးပါတီ SSP SSC မြောက်ပိုင်းနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ဥယျာဉ်ဆန့်ခွာထွက်ပြေးနေတဲ့ဒုက္ခတွေကတသောင်းလောက်ရှိနေတာပါ
တော်ခင်မျိုးသက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးနားထောင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့ ပြီးခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်သက်အနိုင်ရရှိခဲ့ပေမဲ့သမရဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်တို့ဘက်ကပြန်လည်တက်မြက်ရေးအပြုအမူအလုံးလောက်ပြတာတာမတွေ့ရသေးဘူးလို့ဒေါအောင်ဆန်းမတွေ့ရသေးတဲ့အပြင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရေးကိုလည်းအချိန်ဆွဲထားတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးသုတေသီတူကပြောကြားလိုက်ပါတယ်။အမန်နေကမနက်ပိုင်းကပြုလုပ်ခဲ့တဲ့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီရှေ့မှောက်ကြားနာပွဲမှာ Project 2049 Institute ရဲ့အကြီးတန်းသုတေသီကယ်လီကိုရီကပြောဒီခုလိုပြောကြားသွားတာဖြစ်ပါတယ်။အပြည့်စုံကိုဦးကျော်စံတာကပြောပြပေးပါမယ်ခင်ဗျာ။
ဟုတ်ကဲ့ဒီလိုပါမနေ့ကပြုလုပ်တဲ့ကြားနာပွဲဟာတကယ်တော့အစ်တောင်အာရှဒီမိုကရေစီရေးရာကြားနာပွဲဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်အင်ဒိုနီးရှားဖိလစ်ပိန်ဗီယက်နမ်စတဲ့နိုင်ငံတွေရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးအခြေအနေတွေကိုအလားအလာတွေကိုဆွေးနွေးကြရတာဖြစ်ပါတယ်အဲဒီမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးပထမဆွေးနွေးတင်ပြတဲ့ပုဂ္ဂိုလ်ကတော့ CSIS လို့ခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာဆက်ဆံရေးလေ့လာမှုဌာနကတွဲဖက်ညင်ကြားမှုမော်ရီဟိုက်ဗတ်ဖြစ်ပါတယ်သူကရွေးကောက်ပွဲဟာစင်လုံးကျော်မဟုတ်ခဲ့တယ်လို့အဓိကကြတဲ့စင်ခေါ်မှုတွေဟာရှင်းမှာရှိနေစေဖြစ်တယ်လို့အခုလိုပြောကြတော့ပါတယ
် think over the last 2 weeks we've had a lot of excitement coming out of Myanmar Burma it but of course that election was
ဒီကရရဲ့တရပတ်နှစ်ပတ်အတွင်းမြန်မာနိုင်ငံမှာစိတ်လှုပ်ရှားစရာတွေအများကြီးပေါ်ထွက်ခဲ့ပါတယ်ရွေးကောက်ပွဲကတော့စင်လုံးကျော်ပြည့်ပြည့်စုံခြင်းမရှိခဲ့ပါဘူးအကြီးမားဆုံးစင်ခေါ်မှုတွေကရှင်းမှာရှိနေပါသေးတယ်ဒေါအောင်ဆန်းစုကြည်အနိုင်ရရှိတဲ့ကိစ္စကိုစစ်တပ်ကဘယ်လိုတုံ့ပြန်မှာလဲတိုင်းဒေသလူမျိုးစုပြဿနာကိုဘယ်လိုရှေ့တိုးပြီးတော့လှုပ်ဆောင်မလဲရိုဟင်ဂျာတွေအပေါ်ဘယ်လိုကင်တွယ်ဆက်ဆံမလဲဆိုတဲ့ကိစ္စတွေရှိနေပါသေးတယ
် CSIS တွဲဖက်ညွှန်ကြားမှု Moray Hybrid ပြောကြားတော့တာဖြစ်ပါတယ်ဆက်လက်ပြီးထွက်ဆိုသူတူကတော့မြမအရေးကိုနှစ်ပေါင်း20လောက်စောင့်ကြည့်လေ့လာခဲ့တဲ့ဆောင်ရွက်ခဲ့တဲ့ Kelly Curie ဖြစ်ပါတယ်သူဟာ Project 2049 Institute ကအကြီးတန်းသုတေသီတူဖြစ်ပါတယ်မကြာခင်ကမှမြန်မာနိုင်ငံကပြန်လာတာလည်းဖြစ်ပါတယ်ရှိဥစွာရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမခန်းအောင်နိုင်မှုရခဲ့တာကိုကြည်ချင်းအဖြစ်မြန်မာပြည်သူတွေဟာစစ်အစိုးရအဆက်ဆက်ကိုဘလောက်ထိခါခါသီးသီးမလိုမလားဖြစ်နေကြကြတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။တခါ NLD အပေါ်သူတွေကဘလောက်မျှော်လင့်ချက်ထားတယ်လဲဆိုတာကိုလည်းဒီမှာတွေ့ရတယ်လို့ဆိုတာပြောပါတယ်။သို့တော်လည်းပဲရွေးကောက်ပွဲပြီးဆုံးသွားခဲ့ပြီဖြစ်ပေမဲ့အရာရာစိတ်ချနေနိုင်တဲ့အဆင်တော့မရောက်သေးဘူး။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလည်းပဲလှုပ်ဆောင်ချက်ကိုကြည့်ပြီးတော့အမှတ်အပြစ်ပေးလို့မရသေးဘူးလို့အခုလိုပြောကြတော့ပါတယ
် I have to say we're not out of the woods yet. The NLD and others have filed complaints about large and suspicious tranches of out of constituency advance votes in Shan and Kachin states. And yesterday there was an announcement by the Union Election Commission or by someone in the senior ranks of
ညီမနိုင်ငံရဲ့လက်ရှိအခြေအနေဟာစိုးရင်စရာမရှိတော့ဘူးလို့ကျမတို့မပြောနိုင်သေးပါဘူးရှမ်းနဲ့ကချင်ပြည်နယ်တွေမှာမဲဆန္ဒနယ်မြေပြင်ပကလာတဲ့မြားပြည်မတင်ငါစရာကြိုတင်မဲတွေအကြောင်းမချေတချက်တွေကို NLD နဲ့တခြားပါတီတွေကတိုင်ကြားထားတာရှိပါတယ်။မနေ့ကပဲပြည်ခိုင်ဖြိုးထိတ်တန့်ပါတီဝင်တဦးကသူ့ပါတီအနေနဲ့အနိုင်ရ NLD ကိုယ်စားလှယ်ပေါင်း100အထိအပေါ်မချေတချက်တွေတိုင်တန်းနိုင်မယ်လို့ပြောခဲ့ပါတယ်။ရွေးကောက်ပွဲမှာကိုယ်စားလှယ်တွေဖြစ်ကံနေပယ်ဖျက်နိုင်စေဖို့ကြိုးပမ်းမှုလို့မြင်ပါတယ်။ဒါကြောင့်ရွေးကောက်ပွဲကော်မရှင်ကိုတချို့ကအောင်မှပေးနေပြီမဲ့ဒီအချိန်နေမှာတော့မပေးနိုင်သေးဘူးလို့ကျမထင်ပါတယ်။စိုးရင်စရာဖြစ်တဲ့ကြိုတင်မဲ့ကိစ္စနဲ့ NLD ကိုယ်စားလှယ်တွေပေါ်မကျေနပ်တဲ့တိုင်တန်းချက်တွေကိုရွေးကောက်ပွဲကော်မရှင်ကဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကိုစောင့်ကြည့်ရအောင်မှဖြစ်ပါတယ
်။ဆက်လက်ပြီးကယ်လီကူရီကရွေးကောက်ပွဲပြီးဆုံးသွားခဲ့ပြီဖြစ်ပေမဲ့ဒီရွေးကောက်ပွဲမှာအပြတ်သက်နိုင်ရရှိခဲ့တဲ့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြန်လည်စစ်မြေရေးအပြုအမူကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းအောင်ဆန်းတို့ကအလုံအလောက်ပြတ်သားတာမတွေ့ရဘူးလို့လည်းအခုလိုပြောကြားသွားပါတယ
်။ While the Tamadaw and the USDP leadership have repeatedly stated their commitment to turn over power to the NLD in accordance with the law and these are the key words in accordance with the law exactly how this will happen remains to be seen. President Thein Sein and the Commander in Chief Min Aung Hlaing have delayed meetings with Aung San Suu Kyi to discuss
the Tamro ne Anaya Chan Khan Yin ne Phun Phyo Yi Party Khong Saung Mai ga NLD go Tya Upari ya Ana Hlwe Pyang Pi Ba Me lo Thak Kha Le Le Pyo Ke Bi Me Pyo Re Tai Phit La Ma La Su Da Ga Do Saung Chi Ya Ma Phit Ba De Tamra U Tain Sain Ne Tat Chou Bo Chou Mu Ji Mi Aung Hlain Do Ga A Twin Ku Pyang Yin Ne Pat Tet Lo Dong San Suu Kyi Ne Su Nei Bo Di Ni Kong Thi Shwe Sain Ke Ja Da Twi Ya Ba De Khu De Thi Le Tru Ba Ga Pyu Pyu Hwan Ga Lai Lyo De A Yi Lakkhana Ma Twi Ya De Ba Bu နိုင်ငံရေးကြောင့်လူတွေဖမ်းဆီးခံရဆဲဖြစ်တယ်လို့တိုင်းရင်းသားနယ်မြေတွေမှာလည်းထိုးစစ်တွေဆင်နေဆဲဖြစ်ပါတယ်။ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွေမှာ လူသားချင်းစာနာမှုအထောက်အကူပေးနိုင်မှုကြိုးပမ်းရမှာလေခက်ခဲနဲ့ရင်ဆိုင်နေရသေးပဲဖြစ်ပါလေ
နောက်ဆုံးအနေနဲ့တော့ Miss Curie ကအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာမူဝါဒသဘောတရားအပေါ်မှာယက်တိရမယ့်အစားလက်တွေ့အလုပ်ဖြစ်ရေးကိုဥစားပေးယက်တိခဲ့တာကိုဝေဖန်သွားပါတယ်လွန်ခဲ့တဲ့၅နှစ်ကသမ္မတဦးသိန်းစင်အစိုးရနဲ့နီနီကကဆက်ဆံလွန်းတယ်လို့လည်းသူကထောက်ပြသွားပါတယ်အစိုးရအနေနဲ့ရှေ့ဆက်ပြီးဆက်ဆံတဲ့အပိုင်းမှာမြန်မာပြည်သူရဲ့အောက်ခြေလူထုအဖွဲ့အစည်းတွေနဲ့ဆက်ဆံရေးကိုချက်ထွင်ပြီးဒီမိုကရေစီခိုင်မြဲအောင်လုပ်ဖို့လိုအပ်တယ်လို့လည်းပြောကြားသွားပါတယ်ခင်ဗျာ
။ဦးကျော်စံသားပြောပြပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ GDP အသက်တင်ထုတ်လုပ်မှုတဝက်ကျော်အမေရိကန်ဒေါ်လာ30ဘီလီယံကျော်အထိဝင်ငွေရှိနေတဲ့ကြောက်စိမ်းလုပ်ငန်းတွေကိုဘယ်သူတွေပိုင်ဆိုင်နေတယ်လဲဆိုတာကိုအများပြည်သူသိအောင်တရားဝင်ကြေညာပေးဖို့ Global Witness အဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းကိုကြားရပါမယ်။မြန်မာနိုင်ငံရဲ့ကြီးမားတဲ့နိုင်ငံတော်လှုပ်ဝက်ချက်ဆိုတဲ့ခေါင်းစဉ်နဲ့ကချင်ပြည်နယ်ကကြောက်စိမ်းလုပ်ငန်းအကြောင်းထုတ်ပြန်ထားတဲ့အစီရင်ခံစာအကြောင်းဆွေးနွေးပွဲကိုကြာသာပတိနေ့က Washington DC မြို့တော်မှာကျင်းပခဲ့တာပါ။တက်ရောက်သတင်းယူခဲ့တဲ့ Matt Engineer ကအကြောင်းစုံကိုပြောပြပေးမှာပါ။
ဒီဆွေးနွေးပွဲမှာကချင်ပြည်နယ်ဖားကတ်ဒေသကဒီကြောက်စိမ့်တူဖော်ရေးလုပ်ငန်းကနေရနေတဲ့ American Dollar Billion နဲ့ချီတဲ့ငွေတွေကိုဘယ်သူတွေပါဝင်ပတ်သက်နေတယ်လဲဆိုတာကိုလည်းဆွေးနွေးတင်ပြပါရယ်။နောက်ပြီးတော့ဒီလောက်ကြီးမားတဲ့သဘာဝတန်ရာဇာတအရေးမြစ်ကနေပြီးတော့ရလာတဲ့အကျိုးအမြတ်တွေကိုဒေသခံပြည်သူတွေအနေနဲ့ခံစားပိုင်ခွင့်မရှိတဲ့အကြောင်းတွေနောက်ပြီးတော့အထူးသဖြင့်လူခွင့်ရေးချိုးဖောက်ခံရမှုတွေကိုလည်းဆွေးနွေးပါရယ်။အဲနောက်ထူးခြားချက်ကတော့တက်ရောက်လာသူတွေဘက်ကအဓိကတော့နောင်တက်လာမဲ့အစိုးရတဲ့အနေနဲ့ပေါ့နော်ဒီကိစ္စကိုဘယ်လိုဖြေရှင်းတင်တယ်လဲဆိုတာကိုသူတို့အနေနဲ့စိတ်ဝင်တစားမေးမြန်းဆွေးနွေးတာကိုတွေ့ရပါတယ
် I think there are two critical ones one is
ဒါကတော့အစီရင်ခံစာရေးသားသူလန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကဂျူမန်ကူဘားကနောက်တက်လာမဲ့အစိုးရအနေနဲ့အရေးတကြီးဆောင်ရွက်တဲ့အချက်တွေကို VOA ကိုပြောသွားတာပါ
I think there are two critical ones. One is we need to continue with the work being done on transparency.
ဒီကြောင့်စိန်လုပ်ငန်းနဲ့ပတ်သက်ရင်အရေးကြီးဆောင်ရွက်တဲ့အချက်ကနှစ်ချက်ရှိပါတယ်။ပထမအချက်ကကြောင့်စိန်လုပ်ငန်းကရတဲ့ဝင်ငွေတွေကိုထင်သာမြင်သာဖြစ်စေဖို့ဘဲကုမ္ပဏီတွေပိုင်ဆိုင်နေတယ်ဆိုတာကိုအများပြည်သူသိအောင်တရားဝင်ကြေညာဖို့လိုပါတယ်။ဘယ်သူတွေပိုင်တယ်လဲဆိုတဲ့အချက်လက်တွေမသိရဘဲနဲ့ဒီဝင်ငွေတွေဘဲရောက်သွားတယ်ဆိုတာကိုမသိနိုင်ပါဘူး။နောက်တစ်ချက်ကငြိမ်းချမ်းရေးဆွေးနွေးပွဲမှာအရေးပါတယ်တဘာဝတင်ရစားတအရင်မြစ်ခွဲဝေရေးကိစ္စကိုထည့်သွင်းပြီးဆွေးနွေးရမှာပါပြည်သူတွေလိုလားတဲ့စစ်မှန်ပြီးရေရှည်တည်တံ့နဲ့ငြိမ်းချမ်းရဖို့အတွက်ဘယ်ဆွေးနွေးပွဲမဆိုဒီအချက်ကအဓိကဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်ဆိုးရလက်ထက်ကတည်းကအုပ်ချုပ်သူတွေရဲ့လက်စားမှုတွေကြောင့်ပြည်သူတွေခံစား권မရခဲ့တဲ့ဒီတဘာဝအရင်မြစ်တွေကရတဲ့ဝင်ငွေတွေထဲမှာအခုလိုကြောက်စိမ့်လုပ်ငန်းကိုမှရွေးချယ်ပြီးစုံစမ်းအစီရင်ခံစာထုတ်ပြန်ရပါတယ်ရှင်
We work on many issues. We have done work in the past on oil and gas. We also do work on land.
ကျွန်တော်တို့အနေနဲ့တဘာဝတန်းခွေတူးဖော်မှုလုပ်ငန်းတွေ၊လေယာဉ်မြေတင်းစီမှုတွေနဲ့ပတ်သက်ပြီးစုံစမ်းမှုတွေလုပ်ပါတယ်။အခုဒီကြောက်စင်းလုပ်ငန်းနဲ့ပတ်သက်လို့ကတော့ကျွန်မတို့အတွက်အလွန်ကိုအရေးကြီးပါတယ်။ကျွန်မအရင်ကပြောထားသလိုဒီလုပ်ငန်းရဲ့ဝင်ငွေပမာဏကအလွန်ကိုကြီးမားပြီးတစ်နှစ်အတွင်းမှာတင်ဒေါ်လာ31ဘီလီယံဝင်ငွေရှိနေပါတယ်။ဒီငွေတွေဘယ်ကိုရောက်သွားလဲ။ဘယ်သူတွေအကျိုးမြတ်ရနေတယ်လဲ။ဒါတွေကိုသိဖို့ကတိတ်အရေးကြီးပါတယ်။ဒါနဲ့ပတ်သက်လို့ဘသူကမှစုံစမ်းအစီရင်ခံတာမျိုးတွေကိုမလုပ်ခဲ့ပါဘူး။ဒါကြောင့်လူတွေနားလည်ဖို့ဒီကြောက်စိမ့်လုပ်ငန်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေသိအောင်စပြီးဆောင်ရွက်ဖို့ရည်ကြီးတယ်လို့ကျွန်မတို့မြင်ပါတယ်
။အစီရင်ခံစာတွေကငွေပမာဏကိန်းဂဏန်းတွေရဖို့အချိန်တစ်နှစ်ကျော်ကြာခဲ့ပြီးအစိုးရထုတ်ပြန်ချက်တွေကိုအတည်ပြုနိုင်ဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုမေးမြန်းတာ၊ကြောက်စိမ့်ရောင်းရတဲ့ငွေစည်းရင်းတွေကိုအတိအကျဖြစ်နိုင်အောင်ပြုစုတာစတာမျိုးတွေကိုလှုပ်ဆောင်ခဲ့ရကြောင်းဂျူမန်ကူပါကပြောပါတယ်။ကချင်ပြည်နယ်ဖားကတ်ဒေသကကြောက်စိမ့်တူဖော်ရေးလုပ်ငန်းကိုအရှိန်အဟုန်နဲ့နှစ်ပေါင်းများစွာလုပ်ကင်လာတာကြောင့်တဘာဝပတ်ဝန်းကျင်ကိုလည်းအလွန်အင်မတန်မှထိခိုက်စေခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့မြစ်ကြီးနားအခြေဆိုင်ကချင် Developing Network Group ကကိုစာကြီးကလည်းပြောပါတယ
်ဖားကတ်မှာတည်တဲ့အတိုင်းမော်ဒယ်ဒါမဆိုအားလုံးတည်မှာပါမိုးရဆဲဝါ၃ဆွဲမိုးရဆဲဝါရောင်းစားမှုဒီကတော့တတော်ကိုဆိုးရွားတဲ့ဟာရှိတယ်ဒါကိုတွေ့တယ်ဒါပေမဲ့ဒီဒေတာဆိုင်ရာအာဏာပိုင်တွေကသူတို့ဖန်ယူအရေးယူတဲ့ခါမရှိဘူးဒါကြောင့်မို့အခုအဲ့မှာရှိတဲ့ကချင်ချို့ဒီဘာသာရေးအဖွဲ့ကောင်းဆောင်တွေ OC ဦးဆောင်မှာဒါကိုဒီမူရေးဆေးဝါးတာစီရဲ့အဖွဲ့ဆိုမှာသူတို့ဟာသူတို့ပြန်ထူထောင်ရတဲ့ဟာတော့ရှိတာပေါ့နော်အခုဒီဘန်းရှိတယ်တခြားအဲဒီလင်မှုခိစတဲ့ပတ်သက်တဲ့ခါလင်ကျွန်းလုပ်ငန်းတွေတခြားဒီတဲ့တို့ကူတောင်းကစားမှုဒီတခြားဒီကုမ္ပဏီချောင်းလူတက်တဲ့ဟာဒီတမိန်တက်ကုမ္ပဏီနဲ့ဒီသူတို့ရဲ့ဒီ backport ဆက်ရန်တရားနဲ့တတ်တဲ့ခါရှိတယ်နောက်ပဲမတော်တဆအထိခိုက်မှုဒီ လူဒီလူထုတွားတဲ့လမ်းမှာဒီသူတို့ရဲ့ကြီးမားတဲ့ဆက်ရန်တရားသူတို့ရဲ့ truck ကားတွေပေါ့နော်ဖြတ်တာဖြတ်သွားခြင်းဒီအတူတူတွားတဲ့အတော့ကျွန်မစံကေတဲ့တွားတဲ့လူကိုလည်းတိုက်ရတယ်နောက်ပြီးလမ်းလျှောက်တဲ့လူအတွေ့တိုက်တယ်အဲဒါကြောင့်မို့သူတို့ဒီ accident နဲ့မတူတဆတဲ့ခဏခဏဖြစ်တယ
်နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ EIDI ခေါ်တယံစာတထုတ်ယူမှုပွင့်လင်းမြင်သာမှုအဖွဲ့ဝင်အဖြစ်ရထားခံထားရတဲ့မြန်မာနိုင်ငံအနေနဲ့ဒီကြောက်စိမ့်လုပ်ငန်းတူဖော်တဲ့နေရာမှာစီမင်းစည်းကမ်းတွေကိုချိုးဖောက်နေတယ်လို့လည်းကိုစာကြီးကပြောပါတယ် Global Witness အဖွဲ့ကြီးရဲ့အစီရင်ခံစာထဲမှာတော့မြန်မာကြောက်စိမ့်လုပ်ငန်းမှာပါဝင်ပတ်သက်နေသူတွေဟာဗိုလ်ချုပ်မှူးကြီးတန်းရွှေအငိမ့်စာအနာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အထွေထွေအထွေထွေမှူးဟောင်းဦးမောင်မောင်သိန်းပြည်ထောင်စုဝန်ကြီးတဦးဖြစ်တဲ့ဗိုလ်ချုပ်ဟောင်းအုံးမြင့်ကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးဖုံးဆွေတို့ဖြစ်တယ်လို့ဖော်ပြထားပါတယ်။အကျိုးအမြတ်ရှိတဲ့ဆိုတဲ့အမည်စင်းတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကသဘောမတူပေမဲ့အစီရင်ခံစာနဲ့ကိန်းဂဏန်းအချက်တွေကိုအခုလိုထုတ်ပေးနိုင်ခဲ့တဲ့အတွက်ချီးကျူးပြောဆိုခဲ့တယ်လို့သူတို့ကြားသိခဲ့ရကြောင်းဂျူမန်ကူပါက VOE ကိုပြောသွားပါတယ်ရှင်။
မင်းဂျင်နိုင်ပြပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့အရှိတောင်အရှနိုင်ငံနေမှာရှိတဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေကအရှိတောင်အရှနိုင်ငံများအသင်းအာဆီယံအနေနဲ့သူတို့နဲ့တွေ့ထိတွေ့ဆက်ဆံမှုအားနည်းနေတဲ့အပေါ်စိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်ဒီအကြောင်းကို28ကြိမ်မြောက်အရှိတောင်အရှနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံကျင်းပနေတဲ့မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူးမြို့ကနေ VOA သတင်းတောက် Steve Harman ကပေးပို့ထားတဲ့သတင်းဆောင်မကိုဦးစံမိုးဝေကပြောပြပေးပါမှာဖြစ်ပါတယ်ခင်ဗျာ
အာဆီယံလူမှုအခြေပြုလူမှုအဖွဲ့အစည်းရဲ့ပူးတွဲဥက္ကဋ္ဌဂျယ်ရယ်ဂျိုးဆက်ကဒေတာလုံးဆိုင်ရာအဖွဲ့အစည်းကြီးကိုဒုံးတိတိလီဒါနဲ့အခုလိုမြစ်တာရက်ခံလိုက်ပါတယ
် Hey take us seriously because we are serious on supporting and defending
ခင်ဗျားတို့ကျုပ်တို့ကိုလေးလေးနက်နက်ထားပါဘာဖြစ်လို့လဲဆိုတော့ကျုပ်တို့ကအာဆီယံလူမှုကြီးပေါ်ထောက်ခံမှုနဲ့အကာအကွယ်ပေးမှုကိုအထူးအလေးထားတာဗျ
ကြာသပတေးနေ့မလေးရှားနိုင်ငံမြို့တော်မှာရောက်ရှိနေတဲ့တခြားအာဆီယံလူမှုအခြေပြုလူမှုအဖွဲ့အစည်းညီလာခံကိုယ်စားလှယ်တွေနဲ့အတူဂျိုးဆက်ကသူ့ရဲ့စိတ်ပျက်မှုတွေကိုအခုလိုထုတ်ဖော်ပြောဆိုပါတယ
် You've been repeating it for 10 years it's like a broken record we won
ကျွန်တော်တို့ထပ်ခါတလဲလဲပြောနေတာ10နှစ်ရှိပါပြီအလုပ်တကယ်ဆောက်လုပ်ဖို့ရန်တရားတစ်ခုကျွန်တော်တို့အတွက်လိုအပ်နေပါပြီ
ဒီလူမှုအဖွဲ့အစည်းတွေကအာဆီယံအဖွဲ့ကြီးကိုပြီးခဲ့တဲ့10ခုနှစ်တခြားလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့သူတို့နဲ့မဆိုင်တယ်လို့80%ထားခဲ့ကြတယ်ဆိုတဲ့အချက်အပါဝင်အချက်ပေါင်း9ချက်ပါတဲ့ကြေညာချက်ထုတ်ပြီးတော့ပြစ်တင်ဝေဖန်လိုက်ပါတယ်။အာဆီယံထိပ်သီးညီလာခံဆိုတဲ့အလိုက်ထိုက်ပြောင်ပြောင်တင်းတင်းတော့တိုက်ခိုက်ပြောဆိုတာမျိုးကိုချင့်ချင်ရှောင်ချင်ထားပါတယ်။အာဆီယံဟာနိုင်ငံရေးစီးပွားရေးကိုအဓိကထားတဲ့အဖွဲ့အစည်းဖြစ်ပြီးအဖွဲ့ဝင်နိုင်ငံတွေအချင်းချင်းပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုကြရပါဘူး။ဒီဒေတာတွေမှာရှိတဲ့နိုင်ငံတွေရဲ့အစိုးရအများစုဟာအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကနေဘယ်လိုလုပ်ပါဘယ်လိုကိုင်ပါဆိုပြီးတော့ပြောတာမျိုးကိုမကြိုက်ကြပါဘူး။အဲ့ဒီထဲမှာအာဆီယံအဖွဲ့ကတော့ပိုကဲတယ်ဆိုပြီးတော့တီမောလက်စတေးဆိုင်ရာအမေရိကန်တာမကြီးဟောင်းဂရိုဗာဂျိုးဆက်ရီးစ်ကအခုလိုပြောပါတယ
် Several governments in this region have a theory that if you're not connected to the government you're somehow
ဒီဒေသတွင်းမှာရှိတဲ့အစိုးရတွေတော်တော်များများရဲ့ယူဆကတော့ခမည်းဟာအစိုးရနဲ့မပတ်သက်ဘူးဆိုရင်တရားမဝင်ဘူးဆိုတဲ့သဘောပေါ့ဗျာ
တချို့လေလာသုံးသပ်သူတွေကတော့အာဆီယံလူမှုအခြေပြုလူမှုအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့ထိရောက်မှုအားနည်းနေတဲ့အချက်ပေါ်မှာတစ်စိတ်တစ်ပိုင်းတာဝန်ရှိတယ်လို့ပြောကြပါတယ်။သူတို့ထုတ်တဲ့ကြေညာချက်ထဲမှာအစိုးရတွေထက်တောင်းဆိုမှုတွေပူးပေါင်းဆောင်ရွက်ချက်ပေါ်မှာဝေဖန်မှုတွေကပိုးပြီးတော့များနေတယ်လို့ဆိုပါတယ်။အာဆီယံလူမှုအခြေပြုအဖွဲ့အစည်းတွေရဲ့ညီလာခံကိုတက်ရောက်ခဲ့တဲ့မစ္စတာရီးစ်ကတော့သူတို့ရဲ့ထုတ်ပြန်ချက်ဟာအလွန်ကြုံမဖြစ်ပါဘူးလို့ဆိုပါတယ
်။ They've been getting more focused on human rights, less focused onboutique issues but that doesn't make the
သူတို့ဟာပေါ်ပင်ကိစ္စတွေတဲ့လူအခွင့်အရေးကိစ္စကိုပို့အလေးထားကြပါတယ်။ဒါပေမဲ့အာဆီယံအစိုးရတွေကဒါကိုနားမထောင်နိုင်ကြပါဘူး
။အာဆီယံလူမှုအဖွဲ့အစည်းတွေနဲ့လူမှုလူမှုအခြေပြုအဖွဲ့အစည်းတွေဟာသူတို့ရဲ့ပူပန်မှုတွေကိုရှေ့နှစ်လာအိုနိုင်ငံမှာကျင်းပမဲ့အာဆီယံညီလာခံမှာပြောဆိုကြမှာမဟုတ်ပါဘူး။လာအိုအစိုးရကလူအခွင့်အရေးကိစ္စလို့အကြောင်းအရာတွေမပြောဖို့တားမြစ်ထားတဲ့အတွက်သူတို့ရဲ့2016ခုနှစ်ညီလာခံကိုတီမောလက်စတီမှာပြောင်းပြီးတော့လုပ်ဖို့ဆုံးဖြတ်ခဲ့ကြပါတယ
်။ VOA မြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝတ်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
တမ်ဂါချင်းမှာဘယ်သူမှမရှိရပါဘူးတမ်ဂါချင်းမှာဥပဒေရေးရှင်နဲ့ဥပဒေချင်းမှာဘယ်သူမှမရှိရပါဘူးနောက်လို့ချင်းတမ်ဂါပြတမ်ဂါဖြစ်သွားနေ
တယ်ဒါကတော့ဒီတစ်ပတ်နာဆင်ရမယ်တိုင်းရင်သတင်းလွှာအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ခုဆက်လက်ပြီးတော့ American Style Indian 3 English စာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလတန်းကအစီအစဉ်တင်ဆက်ထားဖြစ်ပါတယ်ခင်ဗျာ
ဒီနေ့မင်းတင်ပြမယ် Idiom အသုံးက
Not out of the woods
ဖြစ်ပါတယ်စာလုံးပေါင်းက NOT not ကမဟုတ်သဘောကိုပြတာ out out of off out of ကအပြင်ဘက်ကိုရောက်တာ the the w o o d s woods ကတစ်တော်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီနေရာမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါတယ်ဒါကြောင့်နေစဉ်တုံးမှာ not out of the woods ကအခဲခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခဲခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါတယ်ဥပမာလူနာတဦးအသေးအတန်ဖြစ်နေရကအသက်အန္တရာယ်စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Our business is getting better, but we're not out of the woods yet.
So yin ya lout de a chi ni ma ma shi do bi me lo le long wa do sait ma cha ya de de a chi ni so yin idiom a thong ya be lo tin sa pyo mle.
Not out of the woods.
Lo pyo lo ya ba de. A ra ga do di ka ni ma ne chin pya ke de idiom a thong me phit ba de.
ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian 3 English စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့အပတ်စဉ်စီစဉ်တင်ဆက်နေကြကျမ်းမာရေးစီစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဇက်ဒါမဟုတ်လေဘင်းအယိုးကြီးပေါင်းယောဂအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဒီလေဘင်းအယိုးကြီးပေါင်းယောဂဖြစ်တာအဖြစ်များလာနေပြီးနေထိုင်မှုမမှန်ရင်ပြင်းထန်တဲ့နောက်ဆက်တွဲဝေဒနာတွေခံစားရနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ကာကွယ်ဖို့ခက်ခဲတဲ့ဒီယောဂဖြစ်လာခဲ့ရင်ဘယ်လိုကြိုသိနိုင်ပြီးဒီလိုနောက်ဆက်တွဲတွေချိုးချိုးတွေမခံစားအောင်ဘယ်လိုနေထိုင်ပြုမှုသင့်ပါသလဲ။ဒီအကြောင်းတွေကိုအယိုးအခွဲစိတ်အထူးကုဆရာဝန်နဲ့အယိုးယောဂပညာအငိမ့်စားဌာနမှူးပါမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါဗျာ
Okay ပါမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့ဒီအယိုးကြီးပေါင်းတက်တာလို့လူတီများတဲ့ဒီအယိုးနုတွေပျက်စီးတာနဲ့ပတ်သက်ပြီးတော့ပေါ့ဆရာနော်ကျွန်တော်တို့အရင်တစ်ခေါက်ပြောတော့ကဒူးမာဖြစ်တဲ့အယိုးကြီးပေါင်းကိုပဲအဓိကထားပြီးပြောခဲ့ကြတယ်ပေါ့ဆရာနော်ဒီတစ်ခေါက်တော့ဇက်မှာဒီလေဘင်းနောက်ကျောကဇက်ကျော်ယူပေါ့ဆရာနော်အဲ့ဒီဇက်မှာဖြစ်တဲ့အယိုးကြီးပေါင်းကြောင့်ဆက်ပြောအောင်ဆရာကြီးအဲ့ဒီတော့ဒီဇက်အယိုးကြီးပေါင်းဖြစ်တာကမြန်မာနိုင်ငံမှာဖြစ်တာများလားဆရာ
မြန်မာနိုင်ငံမှာဖြစ်တာများပါလိမ့်ကဲမြန်မာလည်းမကြပါဘူးတခြားတိုင်းရောလည်းညာကြီးဖြစ်ကြပါလိ
မ့်ဟုတ်ကဲ့ဆရာ
ဆရာလည်းမြန်မာလည်းဒီလိုဖြစ်ကြပါလိမ့
်ဟုတ်ကဲ့ဆရာဒီဇက်အယိုးကြီးပေါင်းဖြစ်တာကရောအဓိကဘာကြောင့်ဖြစ်ရလဲဆရာကြီး
ဒီကြောင့်ဒီစီအရေးလို့ပြောလို့ရအောင်ပေါ့လေ ဒီတော့ဒီလိုမျိုးပြောရမှာအဲစတာကတော့50 60 50အထက်ပေါ့လေညာတော့ပြင်မစားအခုတော့ငွေရက်ကျက်ဖြစ်တာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်ရချင်းကြောင်းရင်တွေကိုမသိတဲ့ခါကျတော့ကာကွယ်ဖို့တော့ခက်သွားတာပါဆရာနော
်ကာကွယ်ဖို့ဒီကတော့အစ်စ်နိုင်လောက်ပဲ
ဖြစ်လာတာကိုမတားတော့မတားနိုင်ဘူးပေါ့ဖြစ်လာရင်နင်းမိချင်ရကိုယူကြည့်ပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီဇက်အယူကြည့်ပေါင်းဖြစ်ပုံချင်းဒီလေးနည်းနည်းရှင်းပြပေးပါလား
လေဘင်းကဒီကောင်ချင်းနဲ့ကြာပြီးရင်းနှက်ဖြစ်ပေါ့လေခဏခုရှိရပေါ့ဆဲမှာဒါကြီးရှိတယ်ဆိုတော့အဲရောပါကြီးကလေဘင်းကအဲ့ခေါင်းရနေပြီးဆက်ကြတာနောက်ကျတော့ဒီလေဘင်းကတော့ဒီချက်ကြီးကဒီအပေါက်ကြီးရှိရမှာအဲ့ပေါက်ကြီးကလေအဲရောကြီးကအဲရောပါကြီးကလေအပေါက်မှာအချောင်းပေါ့လေဆက်ကြတယ်လေလက်ကြီးပါရောလာ။ဒါပြောကျွန်တော်တို့ရေကြီးပေါင်းလို့ပြောတာပေါ့လေ။ပြောတာလည်းဘာလို့ကျွန်တော်ဒီရှေ့တွေကအခုလိုတစ်ခုကြားရမှာခံခံနိုင်အောင်ပေါ့လေ။ကာဒီမှာရှေ့ကပြောလို့ရတယ်။အရေးအေးကြီးကြီး။အဲ့ဒါကမှဒီကထိုက်ထားရပေါ့လေ။ဒါကြည့်ကြည့်။ဒါနဲ့ကွာအဲ့ဒါကိုကြည့်ကြည့်ကွာ။ဒါရှိမှဒီလည်းရိုးရိုးရိုးမှရေပေါ့လေ။
ကဲဆရာအခုလိုဒီအယိုးကြီးပေါင်းယောဂဖြစ်လာပြီဆိုပါတော့ဆရာနော်ယောဂလက္ခဏာတွေကိုဒီကြိုသိမှတာစောစောကုသနိုင်မှာဖြစ်တဲ့အတွက်ဘလို့ယောဂလက္ခဏာတွေကိုအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာကြီ
းဒီကိစ္စနဲ့နံပါတ်1တော်ရင်းမှာနာရနာရမှာလည်းနောက်မှာလည်းနာရပြေးမှာလည်းနာရရှေ့မှာလည်းနာရဒါပြီးအယောဂဒီဆရာရဲ့အပိုင်းလည်းဟာရဲ့နံပါတ်2ကျင်းနေရာကိုရှောက်ကြည့်နာရလို့ရှိနောက်ပြန်လာကြလို့ရှိရောကောရဲ့အောက်ကလည်းပြန်လာမယ်။ဘောဒီတက်တာလည်းရှိတယ်။နားလောက်လည်းဒီပြည်နာရမ်းရှိတယ်။ဒါပြေရတော့ဒီပေါင်းနေနဲ့ရာရောနဲ့တန်ရည်နေတဲ့အတွက်ဟာရောမာရီပွားရတဲ့ဆောက်ကိုလာရတာ။ဒါရရဲ့ပြည်ပြီးသွားလို့ဆိုတော့တကယ်တော့လက်ပြန်ကြည့်ချင်တာရှိတယ်။ကျိုးကတခုံးပြီးချင်တာရှိတယ်။နောက်မမောကအဲ့ဒါပြန်တက်ပြာနော်ကျောင်းရည်ကြီးထဲမှာလည်းရှိပါတယ်။ဒါအစိုးရကတော့ဒီအောင်ကျောင်းလေးပြီးတော့ကျေလာတဲ့အားရောမှဤပြည့်ပြည့်ရင်တော့အစိုးရရဲ့ကျက်တဲ့ကျောင်းတွေလက်တွေဒီလိုလည်းဟောတယ်ဒီကနေ့လည်းအကျိုးဖြစ်လာပါတယ
်။ဟုတ်ကဲ့ဆရာဒီယောဂဖြစ်လာခဲ့ပြီဆိုတော့ဆရာနော်ပိုမဆိုးသွားအောင်ရောဘလို့ဆောင်ရန်ရှောင်ရန်တွေရှိတယ်လဲဆရာကြီ
း။ဒီလက်ရင်းကိုလှချမှုလုပ်တဲ့ခါမှာအများကြီးလှချမှုမျိုးကိုကျွန်တော်ရှောင်ရပါတယ်အမကလေးကကျွန်တော်လည်းကြိုးကြနေတယ်လည်းဘယ်လိုချိုးတာပေါ့လေဟိုဘဝလက်ပြင်းလက်ဒီကျမှာတော့ဒါကြီးလာတက်လာတော့လို့ခြင်ရတာပေါ့ဒါကိုချိုးရလို့အပြင်ပါနေကြတယ်ဒါပေမဲ့ကံနဲ့လက်ကများလာလို့ရှိရင်တော့ကြိုးချိုးရဲပြီးသွားနေပြီပိုပြီးတော့ချိုးလာနိုင်ပါပဲဒီချိုးတာကျတော့အားရရလို့လိုက်တာလေစိတ်ကြံလိုက်တာလေဒါတွေကလည်းလည်းရှောင်းရမယ်လေအားလုံးနဲ့မကောက်ကြ။ဒီတည်းနဲ့လေးမာရီမှာကျွန်တော်ရှောင်းရမှာပေါ့လေ။လေးမာရီနဲ့တကယ်လို့အေးအဖြစ်ဖြစ်ပေါ်မှာတာရီကတန်ပြတာပေါ့လေ။အပူချိုးနေတယ်ပေါ့။အဲဒါတောင်းလို့ပြီးတော့ကြာကြီးလုံးလိုက်တာလေ။အဲဒါမျိုးတွေကလည်းပူချိုးကြတာပေါ့လေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီရှောင်းရံနေပြီးရင်ဆောင်းရံရောဆရာကြီး။အဲ့တော့ဘလို့နေဖို့ထိုင်ဖို့ပြောင်းတင်လဲဆရာ
။အဲ့ဒီကံမှာကောင်းကိုအမားနဲ့အိမ်အိမ်နဲ့ကျပ်ပြရအောင်ခိုင်းပါ။အဲမာအိုးလိုက်ကြည့်ကြရအောင်ပုံပြီးဆိုးလာတာပေါ့
။ဟုတ်ကဲ့ဆရာ။အဲ့ဆရာကပြောတဲ့ခေါင်းကိုအကြိုက်မငုံးအောင်ဆိုတော့စဖတ်တဲ့နေရာမှာအောင်ဆရာကြီးဘယ်လိုမျိုးဖတ်တင်လဲ
။ဖတ်ကြည့်ရည်ရည်ကြတော့ခုနကတည်းကငုံလာတယ်လို့ဆို။ဒါကြိုက်ရများလို့ဒီကြိုက်ရတော့ပြည့်ပြရမယ်ခုထိုင်နေနေရမယ်။အာ ယ်ရေးနေချင်းအနနာယူပြီးမျိုးကြက်ကြက်ဖတ်တာဒါပို့ပြီးတော့အမှန်တည်းသက်သာဖြစ်တာရှိရတယ်အဲဒီမှာစာပတ်ကိုစတင်လေးလို့ပြောတာပြီးဖတ်တယ်ဟုတ်ကဲ့လေဒီကစတင်လေးတော့ပေါ့လေ
ဟုတ်ကဲ့ဆရာကုသမှုအပိုင်းအနေနဲ့ရောဆရာ
ကြီးလာကြရလို့ရှိတယ်မနာအောင်လုပ်ကြရတယ်ဆေးနဲ့ပြရရှိတာပေါ့လေအဲမကြည့်သေးတဲ့နောက်ကြည့်ရတဲ့ဆန်တီဘီလီတီချက်စီလာကြရရည်ကြည့်ရတော့ပြညာလာခါကြလို့ရှိတယ် yes
ဟုတ်ကဲ့အနားယူတာပေါ့ဆရာနော
်ဟုတ်ကဲ့ကဲ့ဆရာမေးပါမေးလို့လည်းမရအောင်ကျွန်တော်အရာကိုလဲနေပြီဆန်တီဘီဆရာအလေးလေလေလေလာလို့ရှိရင်ဒီကောင်းကလေးလုံးကိုထိုင်နေထားရတာလည်းလာတယ်ဆိုကောင်းကလေးထားလာကြတံပိုးပြီးရခြေလေးရှိပါဟုတ
်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်ထားတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တောင်ပိုင်းကြည်ပြည်မြို့နယ်နဲ့မန်းရှုမြို့နယ်အတွင်းမြောက်ပိုင်းရှမ်းပြည်တပ်မတော်လုံခြုံရေးတပ်စခန်းတွေကိုအစိုးရတပ်မတော်ကနေလေကြောင်းအကူစစ်လေယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ကချင်လွတ်လပ်ရေးတပ်မတော် KYA တပ်ရင်း35အခြေစိုက်စခန်းကိုမြန်မာအစိုးရတပ်ကနေဂျက်တိုက်လေယာဉ်နဲ့တိုက်ခိုက်ခဲ့တယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကနေအနာဂတ်နိုင်ငံရေးမှာနိုင်ငံတော်သမ္မတရဲ့အထက်မှာရှိနေမယ်ဆိုတဲ့ပြောဆိုမှုအပေါ်တိုင်းနာနိုင်ငံရေးပါတီတွေကအမြင်ဘလို့ရှိနေကြတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကျေးတီမြို့နယ်နဲ့မိုင်းရှူးမြို့နယ်အတွင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်လုံခြုံရေးတပ်စခန်းတွေကိုအစိုးရတပ်မတော်ကနေကြီးတပ်အပါဝင်လေးချောင်းအကူစစ်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ SSPP SSA တာဝန်ရှိသူတွေကပြောပါတယ်နိုဝင်ဘာလ12ရက်နေ့ကနေ18ရက်နေ့အထိဝမ်ဟိုင်းဌာနချုပ်တောင်ပတ်9မိုင်ခန့်အကွာနမ်ပါမုံတောင်ကျောတလွားနဲ့ဝမ်ထမ်ဝမ်ဆော့ဝမ်လွေမိုင်းအပ်ကျေးရွာနာရှိစစ်မြေပြင်စစ်ကြောင်းတွင်တပ်စခန်းသိမ်းတိုက်ပွဲမှာကြရှုံးမှုများလို့ရဟယင်သုံးကူညီတိုက်ခိုက်တာဖြစ်တယ်လို့ဒေသခံလူထုထိတ်လန့်အောင်အစိုးရတပ်ကချင်းချောက်မှုတွေပြုလုပ်နေတယ်လို့ SSPP SSA ပြောရေးဆိုခွင့်ရဗိုလ်မှူးဆိုင်စုကပြောပါတယ်အော်တိုဘာလ6ရက်နေ့ကနေကနေ့အထိရှမ်းပြည်တပ်မတော် SSPP SSA ကိုစတင်ထိုးစစ်ဆင်ခြင်ကစလို့စစ်ဘေးဒုက္ခသည်တောင်းကြော်ကမိုင်းရှူးကျေးသည်လာရှိုးလေးချားမြို့ပေါ်ကိုတိမ်းရှောင်ခိုးလုံနေကြရပါတယ်
ကချင်ပြည်နယ်တောင်ပိုင်းမွန်ကြီးမြို့အနီးကချင်လူလတ်ရေးတပ်မတော် KIA တပ်ရင်းအမှတ်35အခြေစိုက်တပ်စခန်းတွေကိုမြန်မာအစိုးရတပ်ကနေကျက်တိုက်လေရင်နစီနဲ့နိုဝင်ဘာ16ရက်နေ့မှာ5ချိန်တိုင်တိုင်ပြန်ဝဲတိုက်ခိုက်ခဲ့တယ်လို့ KIA ဗဟိုဌာနချုပ်ကတုဘုံမူကြီးနော်ဘူးကပြောပါတယ်အဲ့ဒီမတိုင်ခင်ကလေးက KIA တပ်ရင်း35စခန်းတွေရှိရာကိုမွန်းညအခြေဆက်အစိုးရအမြောက်တပ်ရင်းတွေကနေလက်နက်ကြီးအများအပြားပစ်ခတ်ခဲ့ပြီးညနေပိုင်းမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့သိရပါတယ်။ခုလိုအစိုးရဘက်ကဝေဟင်ကထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့် KIA ဘက်ကစခန်းဆုတ်ခွာထားရပြီးထိခိုက်ကြဆုံးမှုကတော့အတိမပြုတ်နိုင်သေးဘူးလို့ KIA ဘက်ကပြောပါတယ်။
NCA အပြည့်ရဲ့လက်မှတ်ရေးထိုးခဲ့တဲ့ UNFC အဖွဲ့ဝင်တစ်ခုဖြစ်တဲ့ PNLO ဗိုလ်အုပ်မျိုးသားလူမျိုးရေးအဖွဲ့ချုပ်နဲ့ CNF ထင်းအမျိုးသားတပ်ဦးတို့ကို UNFC ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်အဖြစ်ကနေရာယီရဆိုင်ခဲ့ပါတယ်။နိုဝင်ဘာလ17ရက်နေ့ကနေစပြီးကျင်းပခဲ့တဲ့ UNFC အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ။ PNLO ဗိုလ်အုပ်မျိုးသားလူမျိုးရေးအဖွဲ့ချုပ်နဲ့ CNF ထင်းအမျိုးသားတပ်ဦးတို့ဟာ UNFC ရဲ့မူဝါဒကနေတွေ့ဖီပြီးမြန်မာအစိုးရရဲ့ NCA အပြစ်ခံရစေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အတွက်အဖွဲ့ကနေရရဆိုင်းခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ် UNFC ကနေရရဆိုင်းခံထားရပေမဲ့ပို့အိုမျိုးသားလူမျိုးရေးအဖွဲ့ချုပ်အနေနဲ့ကတော့ UNFC ရဲ့အကျိုးစီးပွားကိုဆက်လက်သေးပိုးသွားမယ်လို့ PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်
နိုဝင်ဘာလ၈ရက်နေ့ကကျင်းပခဲ့တဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲမှာမြို့တက်ဒီမိုကရေစီအဖွဲ့ချုပ် NLD ကချင်းပြည်နယ်မှာမဲအပြတ်တအနိုင်ရရှိပြီးဆက်စီတီကလွယ်ပြီးချင်းနိုင်ငံရေးပါတီတွေအားလုံးမဲဆန္ဒတနေရာမှမရရှိခဲ့ပါဘူးမဲဆန္ဒနေမည်စုစုပေါင်း39နေရာရှိတဲ့ချင်းပြည်နယ်မှာအမျိုးတက်ဒီမိုကရေစီအဖွဲ့ချုပ်က28နေရာပူကျင်ရှင်းထန်ဦးဆောင်တဲ့စုမီဒီမိုကရေစီအဖွဲ့ချုပ်က6နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာအနိုင်ရရှိခဲ့ကြပါတယ်
ရခိုင်ပြည်နယ်ရံပြဲမြို့နယ်ကပြည်သူ့လွတ်တော်မှာမဲအနိုင်ရရှိခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ကကိုယ်စားလှယ်ဦးကျော်ရွှေကိုပြန်ဘက်ဖြစ်တဲ့တန့်ခိုင်ရေးပါတီကိုယ်စားလှယ်ဦးကျော်ခင်ကနေတရားစွဲဆိုထားပါတယ်။ရံပြဲမြို့နယ်ဇေယက်ပြင်အုပ်စုကကြိုတင်မဲကောက်ခံတဲ့ဂျိတ်ပိတ်စာအိတ်တွေမှာလက်မှတ်ရေးထိုးတဲ့အတွက်တန့်ခိုင်ရေးပါတီကိုယ်စားလှယ်ကနေရံပြဲမြို့ရဲစခန်းမှာပုံမှန် 85 နဲ့တရားစွဲဆိုထားတာပါ။နိုဝင်ဘာလ15ရက်နေ့ကနေဦးကျော်ရွှေကိုရဲစခန်းကခေါ်ယူစစ်ဆေးခဲ့ပြီးလာမယ့်23ရက်နေ့မှာဆက်ပြီးစစ်ဆေးမှာဖြစ်ပါတယ
်မွန်နိုင်ငံရေးပါတီတွေအနေနဲ့အရေးချင်းရှိတဲ့လူငယ်တွေပါဝင်နိုင်ဖို့ကြိုတင်ပြင်ဆင်ထားမှုမှာလာမယ့်2020ပြည်နှစ်ရွေးကောက်ပွဲမှာအောင်မြင်မှုတွေရရှိနိုင်လိမ့်မယ်လို့မွန်ဒီတာလုံးဆိုင်ရာဒီမိုကရေစီပါတီကပြည်နယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့ထွေထွေရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတွေမဲရှုံးခဲ့ရတဲ့အတ ିକ အချက်လက်ကမွန်ပါတီတွေကွဲပြားနေတဲ့အတွက်ကြောင့်လို့လည်းသူကပြောပါတယ်ဒေါက်တာအောင်နိုင်ဦးအနေနဲ့ကတော့မွန်နိုင်ငံရေးပါတီတွေပေါင်းစည်းနိုင်ဖို့အတွက်ဆက်လက်ကြိုးစားတွားမယ်လို့မီဒီယာတွေကိုပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2015ခုနှစ်ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေတနိုင်ငံလုံးအတိုင်းအတာနဲ့အောင်မြင်မှုရရှိခဲ့ပြီးအစိုးရတရက်ဖွဲ့စည်းနိုင်မှာဖြစ်ပါတယ်ဒီအချိန်မှာဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်သမ္မတရဲ့အထက်မှာရှိနေမယ်ဆိုတဲ့ပြောဆိုမှုတွေဟာနိုင်ငံရေးပါတီတွေအကြားမှာကြရက်ရိုက်ခတ်မှုတွေဖြစ်ပွားနေပါတယ်ဒီပြောဆိုမှုတွေပေါ်တိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုအမီကနေစူးစီးထားပြီးနိုင်ကွင်းအင်ကနေအခုလိုတင်ဆက်ထားပါတယ်
တော်အောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်သမ္မတရဲ့အထက်မှာရှိနေမယ်ဆိုတဲ့ပြောဆိုလှုံ့ဆော်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့တွေ့ပြီးနေတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုပြောပါတယ်
ဒီလိုချင်တာဥပဒေရသမရဒီလိုအတွက်တကူတာဝန်ခံပြီးမှနိုင်ငံတစ်ခုရဲ့အကြီးအကဲဖြစ်တော့သူညတာဝန်ထမ်းဆောင်ရပါတယ်အဲ့ဒီမှာခုနတို့တို့ပန်းတစ်ချက်မှာဆိုရက်အသုံးမှုမျိုးမှာဆိုရင်လေပြည်ပုံချင်တာဥပဒေရလည်းပဲနော်ဖီလာဆန့်ကျင်ဖြစ်နိုင်တယ
်ပါတီရဲ့အကြီးအကဲအနေနဲ့နိုင်ငံတော်သမရကိုဝိုင်းဝန်းကူညီပံ့ပိုးပေးမယ်ဆိုတဲ့အသုံးနှုန်းကိုတုံးဆွဲတဲ့နယ်လို့လဲဒေါက်တာအိမန်ကပြောပါတယ်လက်ရှိအနေထားအရတော်အောင်ဆန်းစုကြည်ပြောတဲ့ဓမ္မရထက်မှာရှိမယ်ဓမ္မရကိုညွှန်ကြားမယ်ဆိုတဲ့စကားနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေအနေနဲ့လည်းစောင့်ကြည့်တဲ့နယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ်
တမ္ဒါချင်းမှာဘယ်သူမှမရှိရပါဘူး။တမ္ဒါချင်းမှာဥပဒေရေးရှိနေဥပဒေချင်းမှာဘယ်သူမှမရှိရပါဘူး။နမလို့ချင်းတမ္ဒါပြတမ္ဒါဖြစ်သွားနိုင်တယ်။သူတို့နေပဲဒါသူကဘာပြောလိုက်တဲ့စကားတွေကကျွန်တော်သတိရမှာပေါ့။ကျွန်တော်တိတ်တယ်မျိုးကိုဆောင်တဲ့ဆိုတာသတိရပါမယ်
။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှိမ့်လာနေတဲ့ဦးဆိုင်လိတ်ကတော့မြန်မာနိုင်ငံရဲ့သမ္မတရွေးချယ်ရေးဥပဒေဟာဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်ရေးကိုအသာစီးသဘောဖြစ်နေတဲ့အတွက်သမ္မတကိုပါတီခေါင်းဆောင်တယောက်အနေနဲ့တိုက်တွန်းသွားမဲ့သဘောရှိကြောင်းသူ့ရမြင်ကိုခုလိုပြောပါရယ်
ကျွန်တော်နိုင်ငံရဲ့ဖွဲ့စည်းပုံနဲ့ပြည်သူ့ရဲ့အရာသမ္မတကိုတိုက်ရိုက်ရေကောက်ခွင့်ရှိပါဘူး။အဲဒီအပြင်မှာတော့ဆန်းစုကြည်အတွက်ပြည်ထောင်စုမျိုးအသာရှိဖြစ်နေတဲ့သမ္မတဖြစ်ခွင့်မရှိတဲ့ဥပဒေတွေကလည်းရှိနေတဲ့အခါကျတော့ဒေါက်ဆန်းစုကြည်ကအခုအနိုင်ရပါတီရဲ့ဥက္ကဋ္ဌဖြစ်တယ်။ဒီလိုအပေါ်မှာသူကပါတီခေါင်းဆောင်တယောက်အနေနဲ့ policy တွေကိုသူကသူရဲ့တော့မဟုတ်ဘူးကနော်သူ့ရဲ့ပါတီကနေပြီးတော့မှအစိုးရအဖွဲ့အစည်းနဲ့တိုင်ပြီးတော့ policy set up လုပ်မှာပါစီကူနိုင်ကနေပြီးတော့ဟိုသမရကိုလက်ညှိုးနဲ့ထိုးပြီးတော့ဟိုအလုပ်ပါဒီကအလုပ်ပါအဲ့လိုမျိုးကလေးကစားစလို့တော့ခိုင်းနေမှာတော့မဟုတ်ပါဘူးသူက policy တွေ set up လုပ်မယ်
တော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာရွေးကောက်ပွဲအောင်မြင်ပြီးအစိုးရတရားဖွဲ့စည်းနိုင်မှာဖြစ်ပေမဲ့ယနေ့ထိတော့သမရလောင်းတွေကိုရွေးချယ်ချပြတာမျိုးမရှိသေးသလိုနိုင်ငံရေးပါတီတွေအနေနဲ့လည်းဘ누구သမရရွေးချယ်မလဲဆိုတာကိုစောင့်ကြည့်နေတဲ့အနေအထားမှာရှိနေပါတယ်
ဆက်ပြီးတော့ရွေးကောက်ပွဲအကြူကာလတွေတုန်းကချင်းပြည်နယ်မှာဒေသခံချင်းပါတီတွေအားကောင်းနိုင်တယ်လို့ကြိုတင်ခန့်မှန်းမှုတွေရှိခဲ့ပေမဲ့ရွေးကောက်ပွဲရလဲ့အရာ NLD အဖွဲ့ချုပ်ကသာအပြတ်အသတ်အနိုင်ရခဲ့ပြီးစုမီဒီမိုကရေစီအဖွဲ့ချုပ်ကလည်းရင်ချင်းနိုင်ငံရေးပါတီတွေအားလုံးရှုံးနိမ့်ခဲ့ကြပါတယ်ဒီလိုရွေးကောက်ပွဲရှုံးနိမ့်ရတာဟာဘာအကြောင်းတရားတွေရှိနေပါသလဲဆိုတာကိုကိုစလိုင်းရဲ့စူးစီးချက်ကိုဆိုင်းငန်းကနေအခုလိုတင်ဆက်ထားပါတယ်
ချင်းနိုင်ငံရေးပါတီတွေချင်းပြည်နယ်မှာရှုံးနေရတာချင်းပါတီချင်းချင်းစီလုံးမှုမရှိဘဲတိုက်ခိုက်မှုတွေပြုလုပ်နေတာကြောင့်ဖြစ်တယ်လို့ချင်းမျိုးတာတိုးတက်ရေးပါတီ CPP ရဲ့တွင်ရင်မှုကိုရှိုင်းထွန်းကပြောပါတယ
်ချင်းပါတီအချင်းချင်းတိုက်တာဒီသူတွေရဲ့အမြင်ထဲမှာကချင်းပါတီအချင်းချင်းမညီညွတ်ဘူးမညီညွတ်တဲ့သဘောမျိုးကိုသူကမြင်လာတယ်ဆိုမညီဒီလိုမညီနဲ့အတူတူကျွန်တော်တို့ NLD ကိုပဲမဲပြီးမယ်ဆိုတော့တအုပ်ရှိရှိ
ချင်းပြည်နယ်မှာမဲဆန္ဒနယ်မြေအပြည့်အဝရှင်ပြိုင်ခဲ့တဲ့ချင်းမျိုးတော်ဒီမိုကရက်တစ်ပါတီ CNDP အတွင်းရင်းမှုဆက်လိုင်းကျဲအိုပက်ထောင်ကတော်ဆန်းစုကြည်ရဲ့အချိန်အဝါကြောင့်လဲပါတယ်လို့ချင်းပါတီတွေရဲ့အားနည်းချက်ကြောင့်လဲပါတယ်လို့လည်းသူကပြောပါတယ်
တော်ဆန်းစုကြည်ရဲ့အချင်းအဝါပေါ့ဗျာကိုတော့အဓိကချက်ချက်မှတော့ပါမှာပေါ့လေဒါလည်းပြောသူများကိုလည်းချုပ်နေတာကျွန်တော်အနေချက်တွေပါဟုတ်ကဲ့ကျွန်တော်ဒီကသက်ဆောင်နိုင်တဲ့သက်ဆောင်နိုင်တဲ့ပိုင်းချင်းမှာပါ
ချင်းပါတီတွေရှုံးနေရတာဟာချင်းနိုင်ငံရေးပါတီအများအပြားရှိနေတဲ့အတိတ်အကြောင်းရင်းတစ်ခုလို့ Gender and Development Initiative မြန်မာကဒါရိုက်တာဆလိုင်း Isaac King ကဆိုပါတယ
်ဆိုအခုတစ်ပြိုင်တည်းကကျွန်တော်ချင်းပါတီကြီးများနေတဲ့အိဆာကဟိုလူတို့အတွက်ကမီဒီယာမှုပုံများစီတယ်ပို့ပြီးတော့အားနေသွားနေတဲ့နေထိုင်မှုမျိုးကိုပို့ပြီးတော့အင်းစီတယ်
မြန်ဆန္ဒနယ်မြေစုစုပေါင်း39နေရာရှိတဲ့ချင်းပြည်နယ်မှာအမျိုးတားဒီမိုကရေစီအဖွဲ့ချုပ်က28နေရာ၊ပူကျင်ရှင်းထန်ဦးဆောင်တဲ့ဆူမီဒီမိုကရေစီအဖွဲ့ချုပ်က6နေရာ၊ပြည်ထောင်စုကြံ့ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာအနိုင်ရရှိခဲ့ကြတာပါ။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာချင်းပြည်နယ်မှာချင်းနိုင်ငံရေးပါတီ12ဖွဲ့အပြင်အမျိုးတားဒီမိုကရေစီအဖွဲ့ချုပ် NLD ၊ပြည်ထောင်စုကြံ့ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တရင်တန်းစီလုံးညွန့်ရေးပါတီ၊ရခိုင်မျိုးတားပါတီတို့ဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကျေးသီးမြို့နယ်နဲ့မိုင်းရှူးမြို့နယ်အတွင်းမြောက်ပိုင်းရှမ်းပြည်တမတော်ဌာနချုပ်လုံခြုံရေးတပ်စခန်းတွေကိုအစိုးရတပ်မတော်ကနေလေကြောင်းအကူစစ်လေယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
ခုဆက်လက်ပြီးတော့စနေနေ့ညဒိုက်ရိုက်လေလိုင်းစီစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုလည်းနားဆင်ကြည့်ပါအောင်ခင်ဗျာ
တော်ရရှိမြတ်ခင်ဗျာမြမပြည်အရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတွေကစည်ရေးတင်းမာမှုတွေဟာရွေးကောက်ပွဲလွန်ကာလအထိတွေ့မြင်နေရပါတယ်မြချာခင်ပေါ်ပေါက်လာဖို့ရှိနေတဲ့အဆိုးအအသည့်လက်ထက်ရောက်ရင်ရောပြည်ရင်းစင်ငင်းချမ်းရေးမြင်းမြန်ဆန်းဆန်းဖြစ်ပေါ်လာနိုင်ပါမလားဆိုတာလာမယ့်စနေနေ့ညဒိုက်ရိုက်လေလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေ VO ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်နိုင်ကြတယ်လို့အီးမေးလ်လိပ်စာ barmis@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာကိုပဲဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ MP3 အဆန်ဖိုင်ကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညဒိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးဖိတ်ခေါ်လိုက်ပါရခင်ဗျာ VOE ရဲ့တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ကမ္ဘာပေါ်မှာလူဦးရေသန်းပေါင်း1,200ကျော်ဟာဒီနေ့ကိုအမေရိကန်ဒေါ်လာ $1 နဲ့25ပြားတဲ့နည်းတဲ့ဝင်ငွေနဲ့အသက်ရှင်ရပ်တည်နေရပါတယ်ဒီငွေပမာဏဟာလူတစ်ယောက်ရဲ့အခြေခံလိုအပ်ချက်ကိုပြည့်မီနိုင်ဖို့အတွက်လိုအပ်တဲ့အနှိမ်ဆုံးစားသုံးမှုပမာဏနဲ့ဝင်ငွေကိုတိုင်းတာတဲ့ကမ္ဘာ့ဘဏ်ရဲ့စံသတ်မှတ်ချက်ဖြစ်ပါတယ်။ဒီကနေ့မှာတော့ဒီငွေပမာဏကိုနိုင်ငံတကာမှာဆင်းရဲနွမ်းပါမှုအဆင့်တစ်ခုအဖြစ်နဲ့ကြဲကြဲပြန့်ပြန့်သတ်မှတ်ထားကြပြီးဒီတဲ့နေတဲ့သူတွေကတော့အလွန်အမင်းဆင်းရဲနွမ်းပါတဲ့အခြေအနေမှာနေနေကြရတာဖြစ်ပြီးကမ္ဘာလူဦးရေ1,900,000,000လုံးဒါမှမဟုတ်လူ6ယောက်မှ1ယောက်ဟာအဲ့ဒီအခြေအနေမှာနေနေကြရတာဖြစ်ပါတယ်။အလွန်မင်းဆင်းရဲနွမ်းပါမှုဆိုတာဟာကင်းကနန်းတွေနဲ့ပေါ်ပြတာတဲ့အများကြီးပိုပါတယ်မအောင်မြင်တဲ့မှန်းမြော်ချက်တွေပုံမကျက်ပြတ်တဲ့လူဖွဲ့စည်းဖြစ်နိုင်ခြင်းမရှိတော့တာတွေနဲ့ခက်ခဲကြမ်းတမ်းတဲ့ဘဝကိုပေါ်ပြနေတာဖြစ်ပါတယ်ဆင်းရဲနွမ်းပါမှုဒါမှမဟုတ်အဲ့ဒီထက်ဆိုးတဲ့အခြေအနေအောက်မှာနေနေကြရသူတွေဟာသူတို့ဝင်ငွေရဲ့80ရာခိုင်နှုန်းကျော်ကိုစာနာရိတ်ခါအတွက်သုံးပြနေကြရပြီးအရေးပေါ်အခြေအနေအတွက်ငွေမစုနိုင်တာကြောင့်သူတို့ဟာစာနာရိတ်ခါဆေးဝါးအင်အားဓမ္မမဟုတ်ပညာရေးနဲ့ပတ်သက်ပြီးတော့ သူတို့ရဲ့မရှိမဲ့ရှိမဲ့အရင်အမြစ်တွေကိုစီမံခန့်ခွဲဖို့ဘဝမှာတခါမှအခွင့်အရေးမရခဲ့ကြပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့25နှစ်အတွင်းအခြေအနေတွေဟာတိုးတက်လာပါတယ်။1990ပြည့်ကစပြီးကမ္ဘာပေါ်မှာဆင်းရဲနွမ်းပါးသူသန်းပေါင်း1930ရှိခဲ့ရာကခုအခါသန်းပေါင်း1200အထိကျဆင်းလာခဲ့တာဖြစ်ပါတယ်။ဒါဟာ43ရာခိုင်နှုန်းတိုးတက်မှုရှိလာတာဖြစ်ပါတယ်။ဒီကနေ့အချိန်မှာတော့ကျွန်တော်တို့အနေနဲ့နောက်ထပ်လူဦးရေသန်း1000လောက်ကိုလာမယ့်2030ပြည့်အရောက်မှာဆင်းရဲနွမ်းပါမှုအခြေအနေကဖယ်ရှားနိုင်မယ်လို့ယုံကြည်နေကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ဦးဆောင်မှုနဲ့အတူအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာမိတ်ဆွေတွေနဲ့ပူးပေါင်းပြီးလူသန်းပေါင်းများစွာအတွက်စီးပွားရေးအခွင့်အလမ်းတွေ၊ကျန်းမာရေး၊စာနာရေးခါဖူလုံရေး၊ဒဏ်သူညီမျှရေး၊တည်ငြိမ်ရေးနဲ့တောင်ဝန်ခံမှုရှိတဲ့အုပ်ချုပ်ရေးစနစ်တရက်ကိုတုတ်တက်အောင်မြင်လာအောင်ကြိုးပမ်းလှုပ်ဆောင်နေပါတယ်။အခုအချိန်မှာတော့သမိုင်းမှာပထမဦးဆုံးအရင်အဖြစ်နဲ့လာမယ့်2030ပြည့်မှာအလွန်မင်းဆင်းရဲနွမ်းပါမှုကိုအဆုံးသတ်စေမယ့်နည်းပညာတွေနဲ့ချင်းကပ်မှုအစ်စ်တွေကျွန်တော်တို့မှာရှိနေပြီဖြစ်ပါတယ်။ဒီကိစ္စကလွယ်ကူမဲ့အလုပ်တော့မဟုတ်ပေမဲ့ဖြစ်နိုင်ခြေရှိပါတယ်။သို့တော်လည်းပဲဒီကြိုးပမ်းမှုကိုအထောက်အကူဖြစ်စေဖို့အတွက်ကျွန်တော်တို့အနေနဲ့တကဘာလုံးအတိုင်းအတာနဲ့အတူတကွလှုပ်ဆောင်နိုင်မှသာဖြစ်လာမှာပါ။ဒါကြောင့်ကျွန်တော်တို့အနေနဲ့လက်ရှိရှိနေတဲ့ဖွံ့ဖြိုးတိုးတက်မှုစွမ်းဆောင်ရည်တွေနဲ့ဦးစားပေးမှုတွေကိုအလွန်အမင်းဆင်းရဲနွမ်းပါမှုအဆုံးသတ်စေဖို့အတွက်ဥတီပြီးပြောင်းလဲလှုပ်ဆောင်သွားရမှာဖြစ်ပါတယ်။ဥပမာစာနာရိတ်ခါဒီတက်မကဖူလုံမှုရှိစေဖို့နဲ့ကလေးသင်ငယ်အသက်ရှင်မှုတိုးတက်စေဖို့ပညာရေးတိုးတက်ကောင်းမွန်စေဖို့လှုပ်ဆောင်သွားရမှာဖြစ်ပါတယ်။တိုးတက်ဖွံ့ဖြိုးမှုအတွက်အမြဲတမ်းရှိနေတဲ့စင်ကြော်မှုတွေကိုစိတ်ကူးစိတ်ဓာတ်သစ်တွေဆန်းသစ်တဲ့ဖြည့်ရှင်းကြီးတွေနဲ့ဖြည့်ရှင်းနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ကမ္ဘာတဝန်းကပြည်သူတွေကိုဖိတ်ခေါ်သွားရမှာဖြစ်ပါတယ်။ဒါအပြင်ကျွန်တော်တို့အနေနဲ့စီးပွားရေးကြီးထွားမှုနှုံအားကောင်းလာအောင်လုပ်ပြီးပြည်သူတွေကိုလည်းတစ်ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ထိတ်ဆက်ပေးရမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဒါတွေအားလုံးလုပ်နိုင်မယ်ကျွန်တော်တို့ရဲ့တိုးတက်မှုတွေကိုအစဉ်မြင့်ပြီးအရေးပါတဲ့အချို့အကွေ့တွေကိုအယုံဆိုင်သွားနိုင်မယ်ဆိုရင်ကျွန်တော်တို့ဟာလာမယ့်15နှစ်အတွင်းမှာအလွန်အမင်းဆင်းရဲမွဲတေမှုကိုတိုက်ဖြတ်နိုင်ရမှာဖြစ်တယ်လို့ယုံကြည်ရကြပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင
်။ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်သာဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းကိုလည်းပြောကြလို့ရပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာတရင်အချင်းချုပ်ကိုမနနာချမ်းကကြီးညာပေးပါမယ်ခင်ဗျာ
။ပြင်သစ်နိုင်ငံပဲရစ်မြို့မှာပြီးခဲ့တဲ့တစ်ပတ်ကအကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုးကင်စီစဉ်ခဲ့သူလို့တန်တရားရှိသူဟာဗုဒ္ဓဟူးနေ့ကရဲတွေရဲ့စီးနှင်းမှုတွင်တိတ်ဆုံးသွားခဲ့တဲ့အကြောင်းပြင်သစ်တာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်။သူဟာဒီနှစ်ထဲမှာပဲပြင်သစ်နိုင်ငံမှာဖော်ထုတ်ဟန်တားနိုင်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှု6ခုအနက်4ခုမှာပါဝင်ပတ်သက်မှုတွေရှိခဲ့တယ်လို့လည်းပြင်သစ်တာဝန်ရှိသူတွေကပြောပါတယ်။ Paris မြို့မြောက်ပိုင်း Saint Denis ရဲကွက်ထဲကအင်ဂန်တွဲတစ်ခုမှာရဲတပ်ဖွဲ့က9နာရီကြာစီးနှင်းမှုအတွင်းမော်ရိုကိုနယ်ပွားဘယ်ဂျီယံနိုင်ငံသားအဗ်ဒဲဟာမင်အဘဦးရဲ့ကြီးစံရဘလဘွားနဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့ပဲရစ်အစိုးရရှေ့နေရုံးကပြောဆိုခဲ့တာဖြစ်ပါတယ်။သူဘသူဆိုတာကိုတော့လက်ဝင်နဲ့တိုက်စစ်ခဲ့တာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားရဲ့ရှေ့နှစ်အတွင်းစီးရီးယားနဲ့အီရတ်နိုင်ငံတို့ကနေရွှေ့ပြောင်းလာရောက်နေထိုင်သူတထောင်လက်ခံဖို့အတွက်စီစဉ်ထားမှုကိုဆိုင်းငံ့ထားဖို့ Republican Party ကလွှမ်းမိုးထားတဲ့ Congress လွှတ်တော်ကနေကြာတာပရိနေမှာမဲပေးဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုအထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်သူ့အနေနဲ့ဗီတိုအာဏာသုံးပြီးပယ်ချမယ်လို့ပြောလိုက်ပါတယ်။စီးရီးယားနိုင်ငံမှာနိုင်ငံရေးအရသဘောတူညီချက်မရနိုင်ပဲ IS စစ်သွေးကြွတွေကိုချေမှုန်းမှုကြိုးပမ်းမှုတွေဟာအောင်မြင်မှာမဟုတ်တလို့နိုင်ငံရေးအဖြစ်ရှာမှာလဲသမ္မတဘရှာအယ်အာဆက်ကအာနာကိုဆက်လက်ထိန်းချုပ်ထားတဲ့နယ်လို့သူ့အနေနဲ့မယုံကြည်တဲ့အကြောင်းသမ္မတဘရက်ကိုအိုဘားမားကပြောဆိုလိုက်ပါတယ်
။ဟုတ်ကဲ့ပါသတင်းအချင်းချုပ်ကိုမက်နနာချန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရင်းမူကဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.